ကဲ့ကလေးတစ်ခုဆရာဝန်ကြီးပမောခတာတာစောဝတ်ညာကျွန်တော်တို့မကြာခင်မှာဒီအဖိုးဆောင်ကာကွယ်ဆေးပေါ့နော်ကလေးတွေကိုတိုက်ချွေးတာနဲ့ထိုးနှံတာနဲ့လုပ်မယ်လို့ကြားပါတယ်ဆရာဘယ်ရောဂါတွေအတွက်အဓိကလုပ်ပြီးမှာလဲဆရာ
ဟုတ်ကဲ့ဖိုးဆောင်ကာကွယ်ဆေးထိုးနှံတိုက်ချွေးတာပေါ့နော်အဲ့ဒါလုပ်မှာတော့ပိုလီယိုရောဂါတက်တာတိုက်ချွေးမှာဖြစ်ပါတယ်ဒီဝက်သက်ကြိုက်သူရောဂါတက်တာတော့ဒီဖိုးဆောင်ကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ပိုလီယိုရောဂါကာဝေးလေးပိုဆောင်တိုက်ပေးတာတော့ဒီကာဝေးလေးလမ်းချုံမှုနဲ့96မြို့နယ်မှာပေါ့နော်။ဩဂတ်စ်လတွေကတခါလုပ်ခဲ့ပြီးပါပြီ။အခုဒီအောက်တိုဘာလမှာပါဒီစိန်ကမန်တိုက်ပွဲမှာဖြစ်ပါတယ်။နောက်ဒီဝက်သက်ပေါ့နော်ဝက်သက်ကြိုက်သူကာဝေးလေးဒီပိုဆောင်ထုတ်နိုင်ရတော့အဲ့ဒီအောက်တိုဘာလတွေမှာအဲ့မြို့နယ်တွေမှာလုပ်မယ်။အဲ့တော့ဇန်နဝါရီ134မြို့နယ်ပေါ့အဲ့မှာဆိုလို့ရှိရင်တော့ဒိုဘာလတွေမှာလုပ်မှာဖြစ်ပါတယ်။အဲ့မှာတော့ပိုလီယိုမပါပါဘူးခင်ဗျ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဘာကြောင့်မလို့ဒီပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုလာတာလဲဆရာ
။ပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုလာတာကတော့ကျွန်တော်နိုင်ငံမှာဒီမစားခင်ပေါ့နော်ဂျူလာထဲမှာဒီကင်းပြင်းနဲ့ဖောက်ပုံမျိုးနဲ့မှာဒီကာကွယ်ဆေးရနဲ့သွန်ပြောင်းသွားတဲ့ရောဂါပိုးကြောင့်ပိုလီယိုဖြစ်ပေါ်တဲ့ကလေးတွေတွေ့ရှိခဲ့ပါတယ်။အများဆုံးတော့ပေါ့နော်။အဲ့ဒီကလေးတွေမှာပိုလီယိုကာကွယ်ဆေးတိုက်ဆေးကိုဒီချိန်ကများရှိခဲ့ပါတယ်။တော့ဒီပိုလီယိုကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးတို့အစီအစဉ်မှာလေကျွန်တော်တို့က2လ4လ6လမှာတိုက်ပြေးပေးပါတယ်။တော့ကျန်တဲ့ခါမှလည်းဒီပိုဆောင်ကာကွယ်ဆေးတိုက်ပြေးတဲ့အချိန်တွေမှာလည်းတိုက်ပြေးပေးနေတယ်။ဆန္ဒကမမီလိုက်ဘူးပေါ့ဒီအချိန်မှာမတိုက်ပြေးရင်နောက်ပြန်တိုက်တာလည်းလုပ်ပေးနေပါတယ်။အဲ့တော့ဒီကာကွယ်ဆေးစွမ်းချုံမှုနဲ့မြို့နယ်96မြို့နယ်မှာပေါ့နော်။ဆိုလိုတာကာကွယ်ဆေးများရှိခဲ့တဲ့ကလေးတွေရှိရင်အဲ့လိုအသွင်ကြောင်းပိုးကြောင်းလို့ဒီပိုလီယိုရောဂါလိုပုံစံမျိုးဖြစ်တာကြောတည်တာဖြစ်နိုင်ပါတယ်အဲ့ဒါလေးကိုကာဝေးဖို့အတွက်အမှန်မီတိုက်ကျွေးပေးတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ပိုလီယိုကအရင်ဒီဩဂတ်စ်လမှာပထမအကြိမ်တိုက်ကျွေးပြီးတော့အခုဒုတိယအကြိမ်ဆက်ကျွေးမှာပေါ့ဆရာနော
်ဟုတ်ကဲ့ဆိုတော့ဒီဂျော်လာပါဝင်ရဲ့ဖြစ်တဲ့ဒီဖာပေါ်နဲ့အနီးမျိုးနဲ့ဆက်နှမျိုးနဲ့မှာအဲ့မကြာခင်ကာလပါပဲသူတို့ဖြစ်ပြီးမကြာခင်မှာတိုက်ပြေးတာပါဒါနဲ့ဒီ96မျိုးနဲ့မှာလည်းပထမအကြိမ်ကတော့တိုက်ပြေးတာပေါ့နော်ပထမ round ပေါ့အကြိမ်တိုက်ပါတယ်အခုအားဖြင့်အောက်တိုဘာလထဲမှာဒုတိယအကြိမ်ပေါ့နော်ပြန်လည်တိုက်ပွဲမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအထက်ကဘယ်မြို့နယ်တွေဖြစ်မလဲဆရာ
96မြို့နယ်ကတော့ဒီနယ်တိုင်းအကုန်လုံးကပါပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုဘယ်အချိန်မှာလဲဆရာဒီ
ဆက်ဆက်ရက်ကွက်တွေလိုက်ပေါ့နော်ဆိုတော့အောက်တိုဘာလ25နဲ့29နိုဝင်ဘာလထဲမှာဆိုလို့ရှိရင်26နဲ့28ကလောက်တော့ဒီအောက်တိုဘာလထဲမှာတော့အဲ့လိုနဲ့တိုက်ပွဲတာနဲ့ဒီပိုင်းနဲ့ဆက်ကျွန်တော်တို့ဘက်တဲ့ကြိုက်တော့လည်းပို့ဆောင်ကာဝေးလေးထိုးဖို့ပေါ့နော်တနင်္ဂနွေလုံးထိုးဖို့ဒီအချက်ရှိထားပြီးသားစီမံထားပြီးသားဖြစ်ပါတယ်အဲတော့ဒီပြိုင်နဲ့အဲဒီဘက်တဲ့ကြိုက်တော့လည်းပို့ဆောင်ကာဝေးလေးထိုးနိုင်မှာပါဒီပြိုင်နဲ့လုံးမှာပါ
ဟုတ်ကဲ့ဆရာကြီးအဲတော့ဘက်တဲ့ကြိုက်တော့ကာဝေးဆေးရောဘာကြောင့်မလို့အခုလိုလိုအပ်လာပြန်တယ်ဆရာကြီ
းဘက်တဲ့ကြိုက်တော့ကာဝေးလေးပေါ့နော်ဆိုတော့ကျွန်တော်ကဘာတော်မှာဒီဘက်တဲ့ရောဂါလုံးဝပါရောက်ပြီးစီမံချက်ရှိပါကျွန်တော်တို့နိုင်ငံပါဝင်တဲ့အရှိတအဝါကြာပြီးဒေတာကြီးနေနဲ့တက်ကွေ2023မှာဒီဝက်သက်ရောဂါလုံးဝပါကြောက်ရေးအတွက်ဒီမှတ်ချက်ထားရှိတာအဲ့လိုရရှိဖို့တက်ကပါလဲဆိုဝက်သက်ရောဂါကိုယ်နိုင်ငံထဲမှာရှိတဲ့ဒီကားနဲ့ပိုးရဆက်နလကလပ်ပလုံးဒီကူးစက်မှုမရှိတာကိုကြားနိုင်မှုလိုပါတယ်ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လိုဖြစ်လဲဆိုတော့ဝက်သက်ကာဝေးလေးနှွမ်းချုံမှုပေါ့နော်ကိုယ်လာမှထိုးတဲ့ပထမအချိန်ပေါ်ကကလေးတွေထိုးပေးပါတယ်ပုံမှန်ကာဝေးဆေးမှာဒုတိယကျင်းကိုစနစ်ခွဲမှာထိုးပေးပါတယ်ဒါပေမဲ့အဲ့ဒီဒုတိယကျင်းထိုးတာမှာလွှမ်းခြုံမှုက70ရာခိုင်နှုန်းလောက်ပဲရတယ်ပထမကျင်းမှာလည်း90ရာခိုင်နှုန်းလောက်ပဲရတယ်အဲ့ကြတော့ဒီဝက်သက်ကာဝေးဆေးမရတဲ့ကလေးတွေရှိနေတယ်ပေါ့အဲ့လိုမရတဲ့ကလေးတွေရှိနေခါတော့3နှစ်တခါမှဝက်သက်ကကာယောဂအဆုံးပြန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်ဒီ2019စပိုင်းမှာတွေ့ရှိခဲ့ပြီးဖြစ်ပါတယ်အဲကြောင့်လည်း2019 February လမှာကျွန်တော်တို့ရန်ကုန်တိုင်းကအဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာဒီပတ်သက်ပူဆောင်ကာဝေးလေးထိုးနှံတော့လုပ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကာဝေးလေးလမ်းချုပ်မှုနေတဲ့96မြို့နယ်မှာရောကျန်တဲ့134မြို့နယ်ပေါ့နော်။ဟိုတနည်းအားဖြင့်ဆိုနိုင်ငံလုံးမှာရှိတဲ့ကလေးတွေကဒီဝက်သက်ကာဝေးလေးမရတဲ့ကလေးတွေဆို3နှစ်လောက်စုပေါင်းလာပြီဆိုတာနဲ့ပတ်သက်ကကာယောဂအဆင်ပြေဖြစ်တတ်ပါတယ်။ဒါကြောင့်အားလုံးကိုပေါင်းကာဝေးထိုးပေးဖို့စီစဉ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အရင်ဒီဝက်သက်နဲ့ဆိုင်သူကာဝေးထိုးပြီးသားသူတွေရောထပ်ထိုးဖို့လိုမှာဆရာ
ဟုတ်ကဲ့ထပ်ထိုးဖို့လိုပါတယ်ကျွန်တော်အခုထိုးပေးမှာတော့ဒီ6လနေပြီးတော့9နှစ်ခွဲတိကလေးတွေကိုထိုးပေးမှာဖြစ်ပါ တခင်ထိုးခဲ့ဘူးဒီဖြစ်စီမထိုးခဲ့ဘူးဒီဖြစ်စီထပ်ထိုးပြပါမယ်ထပ်ပြီးတော့လည်းထိုးတယ်မှာဒါလို့ဆိုမြေကထိုးခဲ့ပြီးမြင်မယ်နောက်ချိန်ဘုထိုးလည်းအနေမရှိပါဘူးအနေမရှိတဲ့ပြင်ပို့ပြီးတော့တာဝန်မှုတက်တာကိုလည်းပို့ပြီးတော့ရှေ့သေးတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုကြိုးရှိတဲ့အတွက်ကြည်ကြည်လေးလေးနဲ့ဘယ်လိုပါဝင်တဲ့လဲဆိုင
်ဒီလိုလိုအနေနဲ့တော့ကျွန်တော်တို့ဒီကာဝယ်လေးထိုးပြတာကပုံကြောက်ရဲ့အများကြီးရှိပါတယ်ကလေးတယောက်ကိုဒီဝက်သက်ဆိုင်တို့ပါဝင်ပါနော်ဒီနိုင်ငံတော်ကထိုးပေးနေတဲ့ကာကွယ်ဆေးတွေကိုထိုးလို့ရှိရင်တယောက်တည်းကိုဆိုပြီးပြည့်စုံထိုးပေးတဲ့အတွက်ကဒေါ်လာ80လောက်ကျပါတယ်။နိုင်ငံတော်ကတချို့စစ်စစ်ပိုင်းနဲ့နိုင်ငံတကာကူညီတဲ့အဖွဲ့တွေကပူးပေါင်းဆောင်ရွက်ပြီးတော့ပေးထားတာပေါ့နော်။အဲတော့ဒီကုန်ကြမ်းတွေလည်းပြင်ပမှာထိုးရင်လည်းဒီဝက်သက်တိုက်သူတစ်ချက်ရောပေါ့နော်။ဒီမှာတော့၃မျိုးပါတဲ့ဆေးဆိုလို့ရှိရင်1000လောက်ရှိကုန်ကြမ်းတွေရှိပါတယ်။အဲတော့ဒီဆေးတွေကိုထိုးပေးနေတဲ့အချိန်မှာကျွန်တော်အနေလည်းမရှိပါဘူး။အဲကြောင့်ဒီခွင့်ရအရယူဖို့ရေးကြည့်ပါရဲ့ဒီကနေနည်းနည်းလေးတဲ့ကလေးတွေကိုဒီကျွန်တော်အကုန်လူအကုန်လုံးလည်းထိုးမပေးနိုင်ပါဘူးဆိုးလာနေနာနေခွဲထိုးပေးနိုင်ပါတကယ်တော့ကျွန်တော်ကဆိုးလာနေ15နှစ်လောက်ဒီထိုးပေးနိုင်ပို့ပြီးတော့အဆင်ပြေတယ်သို့တော်လည်းဒီအဲ့တောက်ဒီကျွန်တော်တို့ဆေးလည်းမရတဲ့တကြောင်မထိုးပေးနိုင်ဖြစ်ပါရဲ့ဒါပေမဲ့ဒီခွင့်ရမိကလေးနဲ့ယူဖို့ကောင်းပါတယ်အဲ့မိမိကဝင်းနေမှာရှိတဲ့ကလေးတွေပေါ့နော်ဆိုတော့အဲ့မတိနားမြဲတဲ့မိဘတွေရှိလဲတိနားလဲတဲ့မိဘတွေကညွန်ပြကူညီပေးဖို့လိုပါတယ်။ဆမိုက်ဝန်ထမ်းတွေအနေနဲ့လည်းဒီကာဝယ်ဆေးတွေအကျိုးရှိမှုဒီလုပ်ငန်းရဲ့အကျိုးရှိမှုတွေကိုမိမိရဲ့လူသားတွေကဝင်းနေတဲ့လူတွေကိုရှင်းပြပြောပြစီချင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ်ဆရာ။